မနက်ကမှစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်ဆန္ဒကျသူတွေကိုအကြမ်းဖက်နေနေနဲ့လုပ်ရတဲ့ထိတ်လန့်တုံ့လုံးမှုရဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ
် We are appalled and revolted to see the horrific violence perpetrated against the people of Burma for their peaceful calls to restore civilian governance
ရပ်တို့ရဲ့ပြည်နယ်ရရှိဖို့ရင်းကျန်းစွာကြိုးပမ်းတောင်းဆိုနေတဲ့မြန်မာပြည်သူတွေပေါ်ရင်းရဆက်ဆက်ပြုမှုနေတဲ့လုပ်ရတွေကိုတွေ့မြင်ရတဲ့အတွက်စစ်ကြေတုံ့လုံးမှုကြောင့်အမေရိကန်နိုင်ငံရဲ့ညီထနာပြောခွင့်ရ net price ကပုံနေသတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါအယသာဆွေရကိုစစ်တပ်ကဖိရှားပြီးအာဏာသိမ်းခဲ့တဲ့လူရက်ကိုစက်ကျင်တဲ့လူရှာမှုတွေတလားလောက်ရှိလာခြင်းမှာပဲအာဏာပိုင်တွေဘက်ကပြိုခွင်းမှုတွေကိုအရှိန်မြှင့်လာရကပုံနေမှာတည်ဆုံးသူ38ယောက်ထက်မနည်းရှိခဲ့တဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်နိုင်ငံတကာကတတိပြင်းနေတဲ့ဂျာမန်ပဲငင်းချမ်းစွာဆန္ဒပြသူတွေကိုနှိမ်နင်းလာပြီးဆက်လုပ်နေတာကြောင့်နိုင်ငံတကာတိုင်ဝမ်ကဒီကနေ့ချင်းထဲဝမ်ဝမ်
We call on all countries to speak with one voice to condemn brutal violence by the Burmese military against its own people.
ကိုပြည်သူတွေပေါ်စစ်တပ်ကရဲရဲစစ်စစ်ကျင်းပနေတဲ့လူရုပ်ကိုပြစ်တင်ရှုတ်ချဖို့တပ်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူရုပ်အတွက်တာဝန်ခံမှုရှိတယ်ကိုနိုင်ငံတွေအားလုံးကတတန်းနဲ့ထွက်ကြဖို့လိုအပ်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရကပြောဆိုလိုက်ကြပါမြန်မာရေးဖြစ်ရှင်းရမှာတရားဥပဒေကဒီလိုဆောင်တဲ့အခက်အခဲတွေကပါဝင်မှုအမေရိကန်ကတိုက်တွန်းထားကြောင်းလည်းပြောဆိုသွားပါတယ်